ဒစ်ဘက်ကိုပေါ့နော်ဒီမြန်မာနိုင်ငံအစိုးရဘက်ကတာဝန်ရှိတဲ့သူတွေအခုလ17ရက်နေ့သွားဖို့စီစဉ်နေတယ်ဆိုတာလေဆရာများပါသွားမဲ့အနေထားရှိမလားဘသူတွေများဥဆောင်သွားကြမဲ့အခြေအနေရှိမလဲလို့ဆရာ
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချာတာရေးပြည်ထောင်စုဝန်ကြီးဆရာဒေါက်တာဦးဝင်းမြအေးဥဆောင်သွားပါမယ်ကျွန်တော်တို့သက်ဆိုင်ရာဝန်ကြီးဌာနကုသလေတွေပါပါမယ်ဒီ interfaith dialogue ကပုံကိုကြီးတွေကျွန်တော်တို့လိုက်ပါသွားမှာဖြစ်ပါတယ်ကျွန်တော်ကတော့လိုက်ပါခြင်းမရှိပါဘူးဒါပေမဲ့နိုင်ငံခြားရေးဝန်ကြီးဌာနကုသလေတဦးလည်းလိုက်ပါသွားမှာဖြစ်ပါတယ်ခင်ဗျ
ဘင်္ဂလားဒေ့အစိုးရဘက်ကရောဘသူတွေနဲ့တွေ့မလဲဆရာ
ကျွန်တော်အကြံဉာဏ်သိထားတာတော့ကျွန်တော်တို့ဒါကာမြို့မှာသက်ဆိုင်ရာတာဝန်ရှိတဲ့လူတွေနဲ့ကျွန်တော်တို့တွေ့ဆုံဆွေးနွေးဖို့ကြားထားပါတယ်ဒီလူဝင်မှုကြီးကြပ်ရေးကိစ္စရပ်တွေကဘင်္ဂလားဒေ့ပြည်ထောင်စုဝန်ကြီးဌာနအောက်မှာရှိတဲ့အတွက်ပြည်ထောင်စုဝန်ကြီးဌာနနဲ့နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့တွေ့ပါမယ်နောက် Cox Bazar မှာရှိတဲ့စခန်းတွေကိုတွားရောက်ကြည့်ရှုဖို့နောက်ကျွန်တော်တို့ဒီမြန်မာနိုင်ငံဘက်ကပြန်လည်လက်ခံရေးအတွက်အစဉ်သင့်ဖြစ်မှုကိုရှင်းပြဖို့ကျွန်တော်တို့စီစဉ်ထားတယ်လို့သိရပါတယ
်ဇန်နဝါရီလကလေးကလည်းဒါနှစ်နိုင်ငံသဘောတူညီချက်အရာဒီမြန်မာအစိုးရဘက်ကပေါ့နော်ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့လှုပ်ဆောင်နေရတယ်။ဒါပေမဲ့ပေါ့နော်ဒါပြန်လာတဲ့လူတွေလည်းမရှိသေးဘူး။ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့ဒါဒုက္ခသည်စခန်းမှာရောပြောင်းရွှေ့သွားတဲ့သူတွေကိုဘယ်လိုတွေပြောဖို့အစီအစဉ်တွေများပါအောင်မလဲဆရာ
။အခုကျွန်တော်တို့ကိုယ်စားလှယ်ဖွဲ့မှာUHRD ကတာဝန်ရှိပုဂ္ဂိုလ်တွေလည်းလိုက်ပါသွားမှာဖြစ်ပါတယ်။အဲ့တော့အဓိကအဖြစ်တော့ကျွန်တော်တို့ဘက်ကဒီပြန်လည်လက်ခံရေးအတွက်စီစဉ်ဆောင်ရွက်ထားရှိမှုတွေဒါကိုရှင်းပြမှာဖြစ်ပါတယ်။အဲ့တော့သူတို့စိုးရိမ်နေတယ်ဆိုတော့လုံခြုံရေးကိစ္စတို့နောက်ကျွန်တော်တို့ပြန်လည်လက်ခံနေရမှာအသင့်ပြေမှုရှိမရှိတို့ဒါတွေကိုကျွန်တော်တို့စခန်းနေမှာသွားပြီးရှင်းပြမှာဖြစ်ပါတယ
်။ဆရာဒါကကြတော့ပေါ့နော်ဘင်္ဂလားဒေ့အစိုးရဘက်ကဒါမြန်မာအစိုးရဘက်ကိုဖိတ်တဲ့အတွက်ဒီလိုသွားပြစ်တာမျိုးလားဟိုအစိုးရချင်းချင်းကြတော့ဘယ်လိုကိစ္စတွေအဓိကပြောသွားမယ့်အခြေအနေတွေများရှိမလဲလို့ပါ
။ဟုတ်ဒါကတော့ international community ကနေလည်းကျွန်တော်တို့ဒီပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးတော့ရှင်းပြဖို့ပြန်ပြူထားတာလေးတွေရှိပါတယ်။ဒါကတော့ကျွန်တော်တို့နဲ့ Bangladesh အစိုးရနဲ့ဟိုညှိနှိုင်းပြီးတော့မှဒီလိုတွင်ဆင်ရှင်းလင်းပြောကြားမယ့်အစီအစဉ်ဖြစ်ပါတယ်။ဒါမှလည်းကျွန်တော်တို့ဒီစခန်းတွေမှာရှိတဲ့လူတွေကိုရှင်းပြနိုင်မှာဖြစ်ပါတယ်။
အဲ့ဒါဆိုတော့ဒီခီးစင်ရဲ့အဓိကရည်ရွယ်ချက်ကကြတော့ဒါအစိုးရအချင်းချင်းတွေ့ပြီးတော့ဒါစာချုပ်စာတမ်းကိစ္စတွေပြောဆိုဆွေးနွေးတာအထက်ဒါဒုက္ခသည်စခန်းကဒုက္ခသည်တွေကိုပြန်လာရေးအတွက်စိုးရင်စရာမရှိတော့တဲ့အနေအထားတွေရှိတယ်ဆိုတာမျိုးသွားရှင်းပြမယ်အနေအထားလို့ပြောနိုင်မလားဆရာ
ဟုတ်ပါတယ်ကျွန်တော်တို့ဘက်ကဒီပြန်လည်လက်ခံရေးအတွက်အစဉ်သင့်ဖြစ်မှုအနေအထားတွေကျွန်တော်တို့ရှင်းပြပါမယ်နောက် UEHRD အပိုင်းကနေလည်းကျွန်တော်တို့သူ့အောက်မှာရှိတဲ့လုပ်ငန်းတစ်ခုကြီးမှာဘာတွေဆောင်ရွက်ပြီးစီးနေပြီ။နောက်ပြန်လည်လက်ခံတဲ့အခါမှာကျွန်တော်တို့ဘယ်လိုလက်ခံသွားမလဲ။ဒါသက်ဆိုင်ရာဝန်ကြီးဌာနကိုယ်စားလှယ်တွေကလည်းရှင်းပြသွားမှာဖြစ်ပါတယ်
။ဘင်္ဂလားဒေ့ဘက်ကဝန်ကြီးချုပ်တို့နဲ့ရောတွေ့သွားဖို့ရှိမလား။ဘယ်လိုအနေအထားတွေများရှိမလဲလို့ပါ။
အဲ့ဒီအစီအစဉ်သိစိတ်ကတော့ကျွန်တော်တို့ညှိနှိုင်းဆဲပဲဖြစ်ပါတယ်။ဘင်္ဂလားဒေ့ပြည်ထောင်စုဝန်ကြီးရဲ့နိုင်ငံခြားရေးဝန်ကြီးရဲ့ဒါတွေကတော့ကျွန်တော်တို့နိုင်ငံဆက်ဆံရေးကိစ္စရောဒီပြန်လည်လက်ခံရေးကိစ္စရောဆွေးနွေးဖို့အတွက်တွေ့ဆုံမှာဖြစ်ပါတယ်။စခန်းနေမှာတော့ကျွန်တော်တို့ဘက်ကပြန်လည်လက်ခံဖို့အသင့်ဖြစ်ပြီးဆိုပြီးတော့ကျွန်တော်တို့ပြန်ကြားထားတဲ့လူတွေရှိပါတယ်။စစ်စစ်ပြီးပြန်ကြားထားတဲ့လူတွေနဲ့လည်းကျွန်တော်တို့တွေ့ဆုံဖို့ပြင်ဆင်ပေးဖို့လည်းမြစ်တရခံထားပါတယ
်။ဟိုဘင်္ဂလားဒေ့အစိုးရဘက်ကရောအခုပေါ့နော်ဆရာတို့ပြန်လာလူသူဆင်းနေပါတွေများနောက်တိုးပေးပို့တာတွေများဒီရပိုင်းများရှိနေမလားလို့ပါ
။ကျွန်တော်တို့ဘက်ကတော့ညီမသိတဲ့အတိုင်းပဲပြီးခဲ့တဲ့ရသက်ရပတ်နှစ်ပတ်လောက်ကကျွန်တော်တို့လူ900ကျော်စီးရင်ကျွန်တော်တို့ပေးထားပြီးဖြစ်ပါတယ်။အဲမနေ့ကကျွန်တော်တို့လူ139ယောက်ထပ်ပြီးပေးပါတယ်။အဲ့တော့ကျွန်တော်တို့ဘက်ကတော့ခုဒီတဲ့ဝင်ကြီးခီးစင်မှာပြန်လည်လက်ခံရရှိထားတဲ့လူ8032ဦးတည်းက695ဦးကျွန်တော်စစ်စစ်ပြီးပြန်ကြားထားပြီးဖြစ်ပါတယ်။အဲ့တော့ဒီပုံကိုယ်တွေနဲ့လည်းအချင်းပြေတယ်ဆိုရင်ကျွန်တော်တို့အခုသွားရောက်မဲ့ကုသေဖွဲ့ကတွေ့ဆုံဖို့စီစဉ်ထားဖို့မြစ်တာရခံထားပါတယ
်။ဆရာခီးစင်ရောပေါ့နော်ဘယ်နည်းလောက်ကြာမဲ့အနေထားရှိမလဲဆရာရဲ့
။အခုကျွန်တော်တို့အစ်ခီးစင်အသေးစိတ်လည်းကျွန်တော်တို့ညှိနှိုင်းဆဲဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့ Fox Bazaar ပြီးပါဖို့အစီအစဉ်အသေးစိတ်ကိုသူတို့ဘက်ကစီစဉ်ဆဲပဲဖြစ်ပါတယ်
။ဆရာချိန်ပေးဖြည့်ပေးတာအားဖြည့်ရကျေးဇူးတင်ပါတယ်ဆရာရဲ့
။ Okay ကျေးဇူးများကြီးတင်ပါတယ်။